တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဂျပန်နိုင်ငံရွေးကောက်ပွဲမှာဝန်ကြီးချုပ်ရှီဂရူအစ်ဘာရဲ့အာနာယလစ်ဘရယ်ဒီမိုကရက်တစ်ပါတီ LDP ပါတီကလွှတ်တော်အမတ်နေရာအများစုကိုလက်လွတ်ဆုံးရှုံးခဲ့တဲ့အတွက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။15နှစ်အတွင်းအဆိုးဆုံးဖြစ်တဲ့ရွေးကောက်ပွဲရလဒ်တွေအရလက်ရှိဝန်ကြီးချုပ်အစ်ဟီဘာရဲ့ LDP နဲ့သူရဲ့ညွန်ပေါင်းပါတီကလွှတ်တော်မှာအများစုနေရာရဖို့မဖြစ်နိုင်တယ်လို့ပါတီတွင်းသူရဲ့ဩဇာတရားမှုကြာဆင်းနေပါတယ်။နိုင်ငံရေးရန်ပုံငွေအရှုပ်တော်ပုံနဲ့လူနေမှုဇယိတ်ကမြင့်တက်လာတဲ့အပေါ်ဂျပန်ပြည်သူတွေမကြေမနက်ဖြစ်နေကြတယ်လို့ LDP ပါတီကနိုင်ငံတွင်းအခြေခံကြတဲ့လိုအပ်ချက်တွေကိုပံ့ပိုးဖို့ထက်စစ်တပ်ကိုအားကောင်းအောင်လုပ်ဖို့ပိုးပြီးစိတ်အားထက်သန်တယ်လို့မဲဆန္ဒရှင်တချို့ကယူဆတာပါ။အရင်ဝန်ကြီးချုပ်ဖူမီကီရှိဒာနေရာမှာအောက်တိုဘာလ1ရက်နေ့ကစပြီးအစားထိုးဝင်ရောက်ခဲ့တဲ့ဝင်းကြီးချုပ်အစ်ဟီဘာဟာသူ့ပေါ်လူထုထောက်ခံမှုရဖို့မျှော်လင့်ချက်နဲ့ရွေးကောက်ပွဲကိုစောပြီးချက်ချင်းခေါ်ယူခဲ့တာဖြစ်ပါတယ်။